ထိုင်းနိုင်ငံမြို့တော်ဘန်ကောက်ရှိကလောင်ဆမ်မွာခရိုင်ပုဂ္ဂလိကဒရိဆန်ယုံတခုမှာမနေ့ကခီးသွွားဧည့်သည်များရှိမှာပဲဒရိဆန်ထိမ့်သိမ်းဆောက်ရှောက်သူတဦးအားချင်းတိသုံးကောင်မှတိုက်ခိုက်မှုကြောင့်သေဆုံးခဲ့ကြောင်းရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်အဆိုပါဝန်ထမ်းဟာချင်းတိများထားရှိရာခြံဝင်းအတွင်၎င်းတို့ရဲ့ဘေးကင်းရေးရင်ထဲမှထွက်လာခဲ့တာကြောင့်ဘေးအန္တရာယ်ကင်းရှင်းရေးစီမင်းစည်းကမ်းများကိုလိုက်နာဖို့ပြတ်ကွက်ခဲ့တယ်လို့ဆိုပါတယ်ရဲတပ်ဖွဲ့နဲ့ဒရိဆန်ယုံမန်နေဂျာရဲ့အဆိုအရတိုက်ခိုက်ခံရသူအသက်50ရွယ်အမျိုးသားဟာနှစ်ပေါင်း20ကျော်ကြာချင်းသေးများကြားများနဲ့အတူအလုပ်လုပ်ကင်ခဲ့ကြောင်းပြောကြားခဲ့ပါတယ်ဒရိဆန်ယုံဆောင်ဟာချင်းသေးများထားရှိရာခြံဝင်းအတွင်၎င်းတို့ကားပေါ်မှဆင်းသက်လာစဉ်ချင်းသေးတကောင်ကတိုက်ခိုက်ခဲ့ကြောင်းမျက်မြင်သက်သေများကပြောကြားခဲ့ပါတယ်15မိနစ်ကြာတိုက်ခိုက်မှုအတွင်းတခြားချင်းတိများလည်းပါဝင်လာခဲ့တယ်လို့ဆိုပါတယ်။ကန့်သက်ထားတဲ့ဒရန်ဒရိဆန်များတရားဝင်လက်ဝဲထားရှိမှုနဲ့ခြံဝင်းများရဲ့ဘေးကင်းလုံခြုံမှုကိုအမျိုးသားဦးရင်ဒရန်ဒရိဆန်နဲ့အပင်ထိန်းသိမ်းရေးဌာနကစုံစမ်းစစ်ဆေးလျက်ရှိပါတယ်။ဒရိဆန်ယုံရှိကြားပြကန်းကိုလည်းစစ်ဆေးသွားမှာဖြစ်ပြီးတိုက်ခိုက်ခံရတဲ့ဆာဖာရီကိုပိတ်ထားမှာဖြစ်ကစုံစမ်းစစ်ဆေးမှုများလှုပ်ဆောင်နေချိန်မှာဒရိဆန်များအားလုံးကိုတော့လောင်အိမ်များထဲရွှေ့ထားအောင်မှာဖြစ်ကြောင်းသိရှိရပါတယ်ရှင်။